လက်ရှိမှာတိုက်ပွဲတွေဖြစ်ပြီးစီးရဲတက်မှနေတဲ့ RCSS SSC ရှမ်းတောင်ပိုင်းတပ်နဲ့ TNLA တအောင်းတပ်တို့ကြားမျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းအဖြေစာကြားဖို့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကြားဝင်ဖြန့်ဖြေးပေးနေတယ်လို့ UNFC ရဲ့တွဲဖက်အတွင်ရေးမှူးကပြောပါတယ်။စီးရဲပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဖြေရှင်းကြဖို့ကိုလည်းရှမ်းပြည်မြောက်ပိုင်းတပ်ဖက်ကတိုက်တွန်းထားပါတယ်။အခြေအနေဘယ်လိုဖြစ်လာနိုင်သလဲဆိုတာကိုအသေးစိတ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်အစိုးရနဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSF ရဲ့လက်အောက်ခံ SSA စံတောင်ပိုင်းတပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF ရဲ့ TLLA တအောင်းတပ်တို့ကြားရှမ်းပြည်နယ်ဘက်မှာနေမြေပိုင်နဲ့အရင်းပွားမှုအရင်းခံပြဿနာနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါဒီစစ်ရေးပဋိပက္ခကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကစစ်ပြေးငိမ့်မှုအရေးချာဝေညှိနှိုင်းဆောင်ရွက်ပေးနေကြပါတယ်။အခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းစစ်ရေးတင်းမာမှုဖြစ်နေတာကိုစစ်ရေးနည်းနဲ့မဖြေရှင်းမဲနှစ်ဖက်ခေါင်းဆောင်တွေမျက်နှာချင်းဆိုင်တွေ့ဆုံဖြေရှင်းကြဖို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကကြားဝင်ဖြန့်ဖြေးပေးနေပြီးတော့အခုလက်ရှိနောက်ဆုံးအခြေအနေကတော့နှစ်ဖက်သဘောတူတဲ့နေမြေတစ်ခုမှတွေ့ဆုံကြဖို့နေရာသတ်မှတ်နိုင်ရေးဆောင်ရွက်နေပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွေ့အမှုဦးထွန်းစောက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီကတော့နေရပေါ့နော်နေရရှိပြနေပါတယ်เนาะတော်တော်စင်အနေထားကတော့ဒီ PSL ဘက်ကမုံလာနေရမှာတွေ့ဖို့သူပဲအချင်းပြည်တယ်အစိုးပြထားတယ် RCSL ဘက်ကတော့ချင်းမိုင်ဘက်မှာပေါ့ထိုင်းနေစက်မှာသူကသူပြုထားတယ်ဆိုတော့အဲ့ဒီနှစ်နေရကိုတော့ကျွန်တော်တို့ကြားကနေပြီးတော့မှရှိနေတဲ့အချင်းမှာရှိပါတယ်အပြင်နေရမှာအချင်းပြည်မလဲပေါ့နော်နေရကိုနှစ်ဖက်သဘောတူညီမှုရပြီဆိုရင်တော့ကျွန်တော်တို့အဲ့ဒါဆွေးနွေးဖို့အချိန်ကိုညှိရမယ်အဲ့ဒီသဘောအဲ့ဒီအချိန်မှာပဲရှိနေပါတယ်နော်အဲ့ဒီလိုညှိနေတဲ့အချိန်မှာပဲအခုလိုထပ်ဖြစ်တယ်ဆိုတော့ကျွန်တော်တို့လည်းစိတ်မကောင်းပါဘူးတော်တော်စင်တော့ကျွန်တော်တို့ထင်းထင်းသိမ့်နဲ့ဖြစ်စီခြင်းနေပေါ့လေနော်အဲ့ဒါတော့နှစ်ဖက်စလုံးကိုကျွန်တော်တို့ကတော့တိုက်တွန်းထားပါတယ
်အခုလို RCSS SSA တောင်ပိုင်းနဲ့ TLLA တအောင်းတက်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေဟာဒေသတွင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုထိခိုက်စေတဲ့အတွက်စစ်ရေးနည်းနဲ့မဖြေရှင်းမဲငြိမ်းချမ်းတဲ့တွေ့ဆုံဆွေးနွေးခြင်းနည်းလမ်းနဲ့ပဲနှစ်ဖက်တက်တို့အမြန်ဆုံးအပြေစာကြဖို့အလေးနဲ့တိုက်တွန်းကြောင်းကိုလည်းဒီကနေ့မေလ9ရက်နေ့ရက်စွဲနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖက်ကလည်းသဘောထားထုတ်ပြန်ပါတယ်။အခုလိုလက်တတော်တိုက်ပွဲတွေဟာ SSPP SSA မြောက်ပိုင်းတပ်ရဲ့ထိန်းချုပ်နေမြေတဲ့လာဖြစ်နေတဲ့အတွက်သူတို့အနေနဲ့ဗက်တပ်ဘက်ကမှမပါပဲရှောင်ရှားခဲ့ပြီးနေမြေထဲမှာစစ်ရေးပဋိပက္ခပို့ပြီးတော့မှမကျေပြန့်လာစေချင်ဘူးလို့လည်းသူတို့ရဲ့ကြေညာချက်ထဲထည့်သွင်းဖော်ပြထားပါတယ်။အခုလိုမျိုးရှမ်းတောင်ပိုင်းတပ်နဲ့ TLLA တအောင်းတပ်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြဿနာကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကညှိနှိုင်းပေးနေကြသလိုတအောင်း TLLA တပ်ဖက်ကလည်းနိုင်ငံရေးနည်းလမ်းနဲ့ပဲဖြေရှင်းလိုပါတယ်လို့တအောင်းတပ်ပြောခွင့်ရနိုင်ငံသားရေးရာဌာနမှဘူမှုတာပန်လာကပြောပါတယ
်ကျွန်တော်ဘက်ကဒီပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့သွတ်ဆုံဆွေးနွေးဖို့ကျွန်တော်ဘက်ကစပြီးတော့ကြိုးပမ်းတယ်ကျွန်တော် UNFC ဘက်ကိုလည်းကူညီတောင်းတယ်နောက် SSC ဘက်ကိုလည်းကူညီတောင်းတယ်ကျွန်တော်ဘက်ကလည်းဖြစ်နိုင်တဲ့များလမ်းကြောင်းနဲ့အကုန်လုံးရှာပြီးတော့သွတ်ဆုံနေအောင်ကျွန်တော်ကြိုးစားနေပါတယ်အခုဆိုရင်တော့ဒီကျွန်တော်ရဲ့ဈာပိုင်းမှာရှိတဲ့ UNFC တွေလည်းဒါကွန်ဆက်တဲ့နာမျိုးတွေလုံနာမျိုးတွေဒီတဲ့ပြီးတော့ဒါဒီ UNFC ကနေပြောတဲ့အကြောင်းဆက်တဲ့နာမည်တွေရှိပါတယ်။အနေအားဖြင့်ပြောပြီးစဉ်ကျွန်တော်သွတ်ဆောင်နေမယ့်နဲ့အနေအားမတန်ဖြစ်ပေါ်နိုင်မယ်လို့
ရှမ်းပြည်ထဲမှာစီးရီးပဋိပက္ခတွေဖြစ်နေတဲ့အချိန်မှာလက်ဖက်ကူးရာသီဖြစ်တာမျိုးနှစ်ဖက်အပြစ်ရကြဖို့တအောင်းပလောင်နဲ့ရှမ်းပြည်သူဒေသခံတွေဘက်ကလည်းလက်နက်ကင်တပ်တွေကိုမြစ်တာရက်ခံထားတာမျိုးရှိတယ်လို့တအောင်းတပ်ဖက်ကပြောပါတယ
်လက်ဖက်ကူးရာသီဖြစ်တဲ့လက်ဖက်ကူးရာသီဖြစ်တော့လူထုတွေလက်ဖက်အရင်းချမ်းနဲ့လက်ဖက်ကူးနိုင်အောင်လို့ကျွန်တော်တက်နေတဲ့များတက်ဖို့ဖြစ်အောင်ကျွန်တော်ကကြိုးတယ်ရှောင်းတယ်ဒီကဖြစ်တဲ့နေသားမျိုးလုံးလာတယ်။ရွာတရွာရွာသားတွေဈေးသွားရင်ဟိုတဆန်ကိုထောက်ပြထည့်အစင်းတဲ့ကုန်ပြတော့ဘူး။ကားလမ်းတွေဆိုလဲတုံးလို့မရအောင်ကားလမ်းကိုတင်းတူထားတာမျိုးတွေကလုံးလာတယ်။စီစဉ်လဲဒီစီကိုပလီတာပလင်းငယ်လာပဲတဲ့ကုန်ပြတယ်။အဲ့ဒီမျိုးလုံးတာကလူထုတွေကိုသာဒုက္ခရောက်တယ်။အထူးအဖြစ်မရနိုင်တော့ဘူးရှင်ကျွန်တော်လူထုတွေဒုက္ခအကြီးကြီးရောက်ကြမယ်
။ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာ27ရာစုပင်လုံးလို့ခေါ်တဲ့ဒုတိယပင်လုံးကိုခေါ်ပြီးမြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးတိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစိုးရတက်ကြစစ်ရေးကိုနိုင်ငံရေးနည်းလမ်းနဲ့ပြည်လျောက်ဖြေရှင်းနိုင်ရေးကိုဥတီဆောင်ရွက်သွားမယ်လို့သမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဘက်ကပြောဆိုထားတာပါအခုလိုမျိုးငြိမ်းချမ်းရေးကိုအပြေရှားကြမယ်လို့ပြောဆိုနေခြင်းနဲ့တပြိုင်နက်တည်းမှာပဲအစိုးရနဲ့အပြည့်ရမထိုးထားတဲ့ KIA ကချင်လက်နက်ကိုင်တက်စမ်းမြောက်ပိုင်းတက်အေးအေးရခိုင်တက် TLLA တအောင်းတက်စတဲ့တိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစစ်တပ်တို့ကြမှာစစ်ရေးတင်းမာမှုတွေဖြစ်နေစေဖြစ်တယ်လို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လဲအိုးရင်စွန့်ကွာထွက်ပြေးနေရတဲ့စစ်ပြေး ဒုက္ခတွေဒီမှာစားနပ်ရိက္ခာရာသီဥတုတန်းနေထိုင်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။